ရန်ကုန်တိုင်းမင်္ဂလာရုံမြို့နယ်ထောက်ကျန်ပြည်မပင်ကြီးရွာအုပ်စုအပိုင်းမှာပန်းရှင်မဲ့စိတ်ကြွစီပြားနှစ်သိန်း၆တောင်းကျော်ကိုမနေ့ကကရဲတပ်ဖွဲ့တွေကဖမ်းဆီးရှာဖွေရမိခဲ့ပြီးကာလတန်ဖိုးအဖြစ်ကြက်သိန်းပေါင်း၁တောင်း၃တောင်းကျော်ကိုရှိတယ်ဆိုပြီးတော့ထောက်ကျန်ရဲစခန်းမှုကပြောပြပါရတယ်အကြောင်းစုံကိုမအေးပါကဆက်လက်ပြောပြပါလိမ့်မယ်ခင်ဗျာ
မြန်မာနိုင်ငံရန်ကုန်တိုင်းမင်္ဂလာရုံမြို့နယ်အတွင်းမှာစိတ်ကြွစီတွေတိမ့်တဲ့ချီပြီးဖမ်းဆီးရမိရာမှာပိုင်ရှင်မဲ့တွေအဖြစ်စွန့်ပစ်ထားတာကိုတွေ့ရှိရတယ်ဆိုပြီးထောက်ကျန်ရဲစခန်းမှုရဲအုပ်ထေးဝင်းက VOA
ကိုအခုလိုပြောပြပါတယ်။ထောက်ကျန်တဲ့ရဲစခန်းအပိုင်းကျွန်တော်တို့ရန်ကုန်ပြည်လမ်းပေါ့ရန်ကုန်ပြည်လမ်းပြင်မပင်ကြီးရွာပြင်မပင်ကြီးရွာရေစင်မှတ်တိုင်အနီးပြည်လမ်းမကြီးပဲကျွန်တော်တို့လော်ကားဥယျာဉ် ပုတ်တိုင်းနဲ့ကြားပေါ့ဗျာကျွန်တော်တို့ဟိုပါပေါ့နန်းနန်းပေးပေါ့နန်းပေးကျွန်တော်တို့မိုက်ပုံပေါ့ဗျာလွတ်ပြစ်ထားတာကိုကျွန်တော်တို့ကဟိုပါပေါ့ရွာသားတယောက်ကလည်းမှာဒီကပန်းရှာဖင်းရှာရင်းနဲ့ဟိုတွေ့ရတိုင်းမှာကျွန်တော်တို့သတင်းရရှိပြီးတော့လွတ်ပြစ်ထားတာကိုတွေ့ရှိရတာပါဗျာတွေ့ရှိရတဲ့အခါကျတော့ကျွန်တော်တို့ဟိုစုစုပေါင်းကျွန်တော်မူရစ်ဖွဲ့တွေရောကျွန်တော်တို့ရဲ့နန်းကြီ
ပါတယ်ဆက်60ခုနဲ့ဆက်60ခုတပေါင်းကြည့်ပါတယ်ထုတ်26ခုနဲ့ဆက်60ခုနဲ့ဆက်60ခုမြန်မာကထုတ်ပြီးနေတယ်ကျွန်တော်တို့သိရှိနေကြပါတယ်အဲတန်ဖိုးအနေနဲ့ကြွမယ်ဆိုတော့ကျွန်တော်တို့ကဟိုတရားကို9000လုံးနဲ့တက်လိုက်တော့ကျွန်တော်တို့အိမ်ပေါင်း1000
ကုန်တိန်နာကားနဲ့မင်္ဂလာရုံမြို့နယ်ထဲမှာပဲမူရစီဝါရီဖန်ဆီးရမိတာဟာကမ္ဘာပေါ်မှာဒုတိယအများဆုံးဖန်ဆီးရမိတာဖြစ်ကြောင်းကိုလည်းမြန်မာနိုင်ငံရဲတပ်ဖွဲ့ကပြောဆိုထားတာပါဒီဖန်ဆီးမှုနဲ့ပတ်သက်လို့အစစ်အစစ်အရေးယူဆောင်ရွက်မှုတွေတော့လုပ်နေတဲ့အကြောင်းထောက်ချက်ရဲစခန်းမှုရဲအုပ်ထေဝင်းကပြောပြပါတယ်ဟုတ်ပါဘူးအဲ့ဒီတော့ကမြန်မာလူမျိုးမနေမှာကျွန်တော်တို့ကဟို မင်္ဂလာတော်မြို့နယ်ထဲမှာစိတ်ကြွဆေးပြားကားတစ်စီးလိုက်ဖန်စီယာမိပြီးတဲ့နောက်ဩဂတ်လတွင်မှာတော့ရန်ကုန်တိုင်းဒေသကြီးအတွင်းမှာစိတ်ကြွဆေးပြား
55%အများဆုံးဖန်စီယာမိကြတာဖြစ်ပါတယ်။နှစ်ပတ်အတွင်းမှာပဲတတိယအကြိမ်မြောက်ပိုင်ရှင်မဲ့မူရစီတွေကိုတာကီတာမြို့နယ်တွင်မှာထပ်မံဖန်စီယာမိခဲ့ပါတယ်။အလားတူပဲမယန်ကုန်းလှိုင်းသားရစတဲ့မြို့နယ်အတော်များများမှာလည်းပိုင်ရှင်မဲ့မူရစီဝါတွေအများအပြားဖန်စီယာမိမှုတွေရှိခဲ့တယ်လို့တကုံးအရှိပိုင်းမြို့နယ်နဲ့မင်္ဂလာတော်မြို့နယ်တွေအတွင်းမှာတော့စုံစမ်းဖော်ထုတ်မှုတွေကြောင့်မူရစီဝါတရားခံတွ
ဒီနေ့ဝန်ကြီးဌာနကနှစ်စဉ်ထုတ်ပြန်လေးရှိတဲ့2005ခုနှစ်အတွက်အစီရင်ခံစာမှာတော့တနင်္ဂနွေနေ့လိုက်အခြေအနေတွေကိုဖော်ပြထားပါတယ်။အဲ့ဒီအစီရင်ခံစာအရမြန်မာနိုင်ငံဟာကမ္ဘာပေါ်မှာပိန်ထုတ်လုပ်မှုဒုတိယအများဆုံးနိုင်ငံဖြစ်နေစေဖြစ်ပြီးမူရစေဝါကိုထိထိရောက်ရောက်တိုက်ဖြတ်ဖို့ကြက်ခွက်ခဲ့တယ်ဆိုပြီးဖော်ပြထားပါတယ်။မြန်မာနိုင်ငံရဲ့မူရစေဝါတိုက်ဖြတ်ရေ